အင်းဒီနာကျင်းမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါဖြစ်ပွားမှုနှုန်းတွေများလာတာကြောင့်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းအားလုံးကိုအဝင်အထွက်ပိတ်လိုက်တဲ့သတင်းကိုတင်ပြပါမယ်။ကျွန်မအေးမှာပါမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိသူတွေတိုးမြင့်လာတာကြောင့်ထိုင်းဆိုရကလုံခြုံရေးကိုတင်းကျပ်ထားပြီးထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေရဲ့အဝင်အထွက်တွေကိုလည်းပိတ်လ တဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကတော့မြန်မာနိုင်ငံကနေဝင်ရောက်လာသူတွေရှိမှာကိုထိုင်းဆိုရကစွဲနေကြောင်းအခုလိုမျိုးအဝင်ထွက်တွေကိုတင်းတင်းကြပ်ကြပ်ပိတ်လိုက်တာဖြစ်တယ်ဆိုပြီးပြောပြပါတယ်
အခုလိုပဲကျွန်တော်တို့စကားလည်းစကားသမားပြင်ပြလို့များအပြင်ကလူဝင်လို့များအခုကအရင်တော့ကျွန်တော်ပြောဝင်လို့ရသေးတယ်လေဒါကြာနေတော့ဝင်လို့ရတယ်အခုကလောလောဆယ်ကတော့အခုလောလောဆယ်ကတော့အချိန်ကြီးအောင်ပဲဒါကြောင့်အခုကဘူးကပေးမဝင်ဘူ
းဟုတ
်ဝင်သွားတဲ့လူကလည်းအထူးသဖြင့်အဲ့ဒီ NGO တွေအလုပ်သမားတွေပဲအကြပ်နဲ့ NGO တွေပဲ
ဟုတ်
ဒါနဲ့ NGO ကသွားဝင်ဖို့ကတော့သူက planet ခွေတောင်းရသေးတယ်
ဟုတ
်ကဲ့ဟုတ်လားခွင့်ပေးမှတော့ဝင်လို့ရတယ
်
စကန်းသားပဲအခုကစကန်းသားပဲကျွန်တော်တို့စကန်းဆိုခုနကူဆိုအားလုံးပိတ်တာပဲအခုကတော့ဒါပေမဲ့အဲ့ဒီလက်ကောင်ကြည့်တော့ကျွန်တော်တို့ကြည့်ရမှာမဟုတ်အချင်းကြီးပေါ့နော်မရရတော့မပြောသေးဘူးအခုပိတ်ထားတာပဲအသွားလမ်းဆိုတော့အခုပဲကြာပဲတော့အကြီးကခုပဲကြာတော့ဒါသူကဆိုရင်လည်းအဲ့ဒီကျွန်တော်ဝမန်ဟိုမြန်မာပြည်မှာလာတဲ့လူတွေပြပဲဒါကြောင့်အခုကအရင်သားဆိုတဲ့လောက်အခုကတော့ရှားလိုက်တာလေ
မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကြောင်းထပ်ပြေးတိမ်းရှောင်လာသူတွေကိုတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း9ခုမှာနှစ်ပေါင်း30ကျော်ကြာထိုင်းဆိုရကခေလွန်ခွင့်ပေးထားတာဖြစ်ပါတယ်ဒီဒုက္ခသည်စခန်း9ခုထဲမှာကီအနီဒုက္ခသည်စခန်း2ခုလည်းပါဝင်တာပါကီအနီဒုက္ခသည်စခန်း2ခုမှာတော့ဒုက္ခသည်ပေါင်း13,000ကျော်ခေလွန်နေထိုင်နေကြတာဖြစ်ပြီးကျန်တဲ့ကရင်ဒုက္ခသည်စခန်း9ခုမှာခိုးလုံနေတဲ့ဒုက္ခသည်တွေအလုံးပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်တသိန်းနီးပါးလောက်ခိုးလုံနေထိုင်နေကြတာဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။